မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေတိမ်းရဲ့ချီအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ထိနေမြင့်ပန်းမှုတွေအတွက်တာဝန်ရှိသူတွေအနေနဲ့အရေးယူခံရနိုင်မှာဖြစ်တယ်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတာဝန်ရှိသူကအခိုင်အမာပြောကြားလိုက်ပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင့်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတပ်တန်းလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုပြည်ထောင်စုအင်္ဂါနေ့ကစတင်တွားရောက်ကြည့်ရှုခဲ့တဲ့ ICC ရှေ့နေကြုံရုံးကိုယ်စားလှယ်အဖွဲ့ခီးစင်နဲ့ပတ်သက်လို့မက်ရှလ၁၇ရက်နေ့ကဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တဲ့ ICC ခုံရုံးတာဝန်ရှိပုဂ္ဂိုလ်ဖာကီဆိုမိုချိုချိုကိုကတော့အတွေ့အကြုံတွေအများကြီးရှိထားတဲ့ ICC ခုံရုံးအနေနဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုမရှိလဲပြဌာန်းချက်တွေနဲ့အညီမြန်မာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ Long as the judges grant the prosecutor the authority to investigate then
ရာဇဝတ်ရှိအနေနဲ့ရှေ့နေကြုံအရာရှိကိုစုံစမ်းစစ်ဆေးဖို့တရားဝင်ခွင့်ပြုထားရွေးဒီရှေ့နေကြုံအနေနဲ့စုံစမ်းစစ်ဆေးမှာပါ။အခုရှိတာကမြန်မာနိုင်ငံဟာ ICC ခုံရုံးဖွဲ့စည်းဖို့သဘောတူတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတာမရှိလို့ဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့ ICC ရှေ့နေချုပ်ရုံးနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်လို့စတဲ့အချက်တွေက ICC ကိုအဟန့်တားဖြစ်စေမှာမဟုတ်ပါဘူး။စုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာတော့ကျွန်တော်တို့အတွက်အခက်အခဲနှဲငယ်ရှိနိုင်တယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးအရင်ကကျွန်တော်တို့ရင်ဆိုင်ခဲ့ဘူးပါတယ်။ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုတွေမပါဝင်ဘဲနဲ့တော့ ICC အနေနဲ့ဆက်လက်လှုပ်ဆောင်တောင်းနိုင်ခဲ့ပါလေ
။ဒါပြင်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်ချင်းနေကျုပ်ဖာတိုဘန်ဆိုတာအနေနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးတန်တိတ်ထန်ချထားကြောင်းဖာကီဆိုမိုချိုချိုကိုကအခုလိုပြောပါတယ်
။ The prosecutor and her office and all their staff are committed to ensuring that this process leads to its
next ချင်းနေကျုပ်သူရဲ့ရုံးပါဝင်ဝန်ထမ်းအလုံးနေနဲ့အခုလိုဆောင်ရွက်မှုဟာတရားမျှတမှုရရှိရေးဥတည်ဖို့အခိုင်အမာဆုံးဖြတ်ထားပါတယ်။အတိဒုက္ခခံစားနေကြတဲ့ရိုးညာတွေအတွက်တာဝန်ခံမှုတာဝန်ယူမှုတွေရှိရေးရှင်းနေကြုံနေနဲ့ဥတည်လုံဆောင်နေပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ရှိတဲ့လူတွေကိုအရေးယူပြစ်ပေးနိုင်အောင်လဲရှင်းနေကြုံနေနဲ့ဆောင်ရွက်မှာပါ။
ICC ရှေ့နေကြုံရုံးကိုယ်စားလှယ်အဖွဲ့ရဲ့ပနမလေးလာတုံးတက်မှုအစဉ်နဲ့ပတ်သက်လို့ဖာကီဆိုမိုချိုချိုကသတင်းတော့တွေကိုရှင်းပြရမှာအခုလိုချီးမားပြင်းထန်လာတဲ့ရာဇဝတ်ကျူးလွန်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတဲ့အစဉ်ကိုလေးလာတုံးတက်တာဖြစ်ကြောင်းအခုလိုပြောပါတယ
် It is all about individual responsibility the people who are responsible the people who
get very all have လူတူးချင်းစီရဲ့တာဝန်ယူမှုနဲ့ပတ်သက်ပါတယ်တာဝန်ရှိတဲ့သူတွေညှဉ်းပန်းချက်ထုတ်တဲ့သူတွေအမိန့်ပေးတဲ့သူတွေဒီလိုရာဇဝတ်ပြစ်မှုတွေကျူးလွန်အောင်တခြားအကြောင်းအရာတွေအထောက်ကူပြုဆောင်ရွက်ပေးသူတွေအားလုံးပါဝင်ပါတယ်
။ဒါပြင်အခုကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာပနမလေးလာတုံးတက်မှုအဆင့်ဖြစ်ပြီးစုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်ကြောင်းလည်းဖာကီဆိုမိုချိုချိုကိုကပြောပါတယ
်။ A preliminary examination is not an investigation but an assessment of the wrong statute criteria to decide
ပနမလေးလာတုံးတက်မှုဆိုတာစုံစမ်းစစ်ဆေးတာမဟုတ်ပါဘူး။ဒါပေမဲ့လည်းအရေးယူဖြေရှင်းမှုတွေလိုအပ်တဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးမှုလုံမလားဆိုတဲ့ဆုံးဖြတ်ချက်ချဖို့ Rome Statute အချက်ပါတဲ့အတိုင်းအကဲဖြတ်ဆောင်ရွက်ဖို့ကတော့အကြောင်းအရာခိုင်ခိုင်လုံလုံရှိထားပါတယ်။အဲဒါကြောင့်ရှေ့နေကျုပ်ရုံးရဲ့လုံထုံးလုံနည်းအရာအခုခီးစဉ်မှာကိုယ်စားလှယ်အဖွဲ့အနေနဲ့တက်တည်အထောက်အထားတွေစုဆောင်တာဒါမှမဟုတ်တခြားစုံစမ်းစစ်ဆေးမှုမျိုးဆောင်ရွက်တာတွေမလုပ်ခဲ့ပါဘူး။
မြန်မာဘက်ကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နှင်ထုတ်ခဲ့တဲ့ဆိုတော့ပြစ်မှုကျူးလွန်မှုကိုတရားစီရင်ပိုင်ခွင့်ရှိကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလကအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက် ICC ရှေ့နေချုပ်ဖာတိုဘန်ဆိုတာကအချက်အလက်တွေကိုစတင်လေ့လာစုံစမ်းနေတာဖြစ်ပြီးအခု ICC ကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့ပထမဆုံးချိန်ဖြစ်ပါတယ်ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းရှိပေမယ့်လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေတဲ့အတွက် ICC အနေနဲ့မြေမြေစီရင်ပိုင်ခွင့်အာဏာနဲ့အညီအရေးယူနိုင်ရေးနည်းလမ်းတွေရှာဖွေနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရရောမြန်မာစစ်တပ်ကပါ ICC ခုံရုံးကကင်တွယ်ဆောင်ရွက်မယ့်အစီအစဉ်ကိုပြင်းပြင်းထန်ထန်တန့်ွက်ထားပါတယ်။2019ခုနှစ်ဩဂုတ်လကအာဇာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေနေဆက်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်သူတို့ကိုတံပြန်ချေမုန်းတဲ့မြေမြေရှင်းလင်းရေးစစ်ဆေးရေးအဖြစ်သာမြန်မာဘက်ကတုံ့ပြန်ပြောဆိုထားပါတယ်။ပြီးခဲ့တဲ့လကတော့ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက် ICJ ခေါ်နိုင်ငံတကာတရားရုံးကနေစစ်ဆေးအရေးယူဖို့အဆိုပြုထားပါတယ်ရှင်။